အမေရိကန်ပြည်ထောင်စုမှာမငြိမ်မသက်ဖြစ်နေတာဆက်တည့်ရရှိနေပြီဖြစ်တဲ့မစ္စူရီပြည်နယ်ဖာဂူဆန်မြို့ကိုရှေ့နေကျုပ်အဲရစ်ခိုလ်တာရောက်နေပြီးတော့လူမှုအသိုင်းအဝိုင်းခေါင်းဆောင်တွေမြို့ကန်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရဲရဲပြစ်ခတ်မှုကြောင့်ဆယ်ကျော်သက်တယောက်သေဆုံးခဲ့ပြီးတဲ့နောက်အဲဒီမြို့မှာဆန္ဒပြမှုလူရဲမှုတွေဖြစ်ပွားနေတာပါ။အမှုကိုစုံစမ်းစစ်ဆေးဖို့အတွက်ပြည်ထောင်စုအစိုးရရဲ့အတွေ့အကြုံအရှိဆုံးစုံစမ်းစစ်ဆေးရေးအရာရှိတွေတရားရေးအရာရှိတွေကိုတာဝန်ပေးထားတယ်လို့မစ္စတာဟိုလ်တာကဖာဂူဆန်ကပြည်သူတွေကိုပုံထုံးနေတော့ကပြောခဲ့ပါတယ်။ဆယ်ကျော်သက်ကိုတိတ်ဆုံးအောင်ပြစ်ခဲ့တဲ့အမှုနဲ့ပတ်သက်လို့အစိုးရရှေ့နေတွေကဒီအထောက်အထားတွေကိုစတင်တင်ပြဖို့ရှိတဲ့တရားရုံးတစ်ခုရှိမှဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာပုတ်ထုံးနေမှာပဲငင်းငင်းချမ်းချမ်းဆန္ဒပြခဲ့ကြပါတယ်။ Clayton မျိုးကဂျူရီအဖွဲ့ကအထောက်အထားတွေကိုတုံ့တက်ပြီးတော့ဒီ session နှစ်အရွယ် Michael Brown ကို August 6ရက်နေ့တုန်းကပြစ်ခတ်ခဲ့တဲ့ရဲအရာရှိ Darren Wilson ကိုဆွဲချက်တင်သင့်မသင့်အဆုံးဖြတ်ကြမှာဖြစ်ပါတယ်။လာစာနဲ့ခွင့်ပေးထားတဲ့ရဲအရာရှိ Wilson ကိုဖမ်းဆီးအရေးယူဖို့အတွက် Brown ရဲ့မိသားစုတွေကတခါဒီထောက်ခံသူတွေကတောင်းဆိုနေကြပါတယ်ရှင်။